မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ပြောင်းလဲမှုတွေအတွက်အမျိုးသမီးတွေရဲ့အခွင့်အရေးဟာအရေးကြီးတာကြောင့်သူတို့ရဲ့စွမ်းဆောင်ရည်တွေမြင့်တက်လာဖို့အားပေးလှုံ့ဆော်ရလိမ့်မယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညှိနှိုင်းခွင့်မိန့်ခွန်းမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိစ္စတွေကိုဒေါအောင်ဆန်းစုကြည်ကအခုလိုအလေးပေးပြောဆိုသွားတာပါ။ဒီအကြောင်းသတင်းကိုတော့ကိုသားညို့ဦးကပြောပြပေးမှာပါရှင်
။ကောင်းပါပြီခင်ဗျာ။ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတွင်းလာနေစတင်မဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့မှာပြုလုပ်တဲ့အာဆီယံစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံအတွက်မှအခုလိုမျိုးမိကွန်းတက်ကိုပြောဆိုသွားတာပါစီးပွားရေးမှာအဂတိလက်စားမှုတိုက်ဖြတ်ရေးနဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအသိမှတ်ပြုမြင့်တင်ပေးဖို့ဆိုတာကိုအလေးပေးပြီးတော့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဟာအသွင်ကူးပြောင်းလာပြီဖြစ်ပေမဲ့လို့နှစ်ပေါင်းများစွာကြာအောင်လို့အထူးကြံဖြစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ရုန်းထွက်နိုင်ဖို့အတွက်အခက်အခဲများစွာရှိနေသေးတယ်လို့ဒေါက်ဆန်းစုကြည်ကဝန်ခံပြောလိုက်ပါတယ်။ဒါ့အပြင်လည်းပြည်သူအလုံးပါဝင်နိုင်ပြီးတော့ခိုင်မာတောင့်တင်းတဲ့စီးပွားရေးတရားဖြစ်လာစေရေးဆောင်ဖို့သူ့ရဲ့အစိုးရအနေနဲ့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်လို့ပြောရမှာတော့အမျိုးသမီးတွေရဲ့ကဏ္ဍကိုအထူးအလေးပေးပြောဆိုသွားပါတယ်
။ So we always depended on our women to make sureThat our families were economically secure. This is why it's not such a
surprise. ကျွန်တော်မြန်မာမိသားစုတွေရဲ့စီးပွားရေးဖူလုံနိုင်အောင်အမျိုးသမီးတွေအပေါ်မှာမှီနေရပါတယ်။ဒါကြောင့်လဲလူငယ်လုပ်ငန်းရှင်တွေရဲ့49ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်နေတယ်ဆိုတာသိအံ့ဩစရာမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းတွေမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်ဆောင်ရွက်နေတာကိုတွေ့ရတာအင်မတန်ဝမ်းမြောက်စရာပါ။ဒါ့အပြင်ကလေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်စွန့်လွတ်အနစ်နာခံပြီးတော့အခက်အခဲမျိုးစုံကိုအန်တုရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့အမျိုးသမီးတွေကိုတွေ့ရတာအင်မတန်ကိုအားတက်ရပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တက်လာဖို့သူတို့ကိုယ်တိုင်ကရောသူတို့မိသားစုကပါအားပေးဆောင်ရွက်ရမှာပါ။
မြန်မာနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပြောင်းလဲဖွံ့ဖြိုးမှုတွေမှာအမျိုးသမီးတွေအခုလိုမျိုးတက်တက်ကြွကြွဥဆောင်ပါဝင်နေကြပြီမဲ့လို့တခြားအမျိုးသားတွေနီးတူပဲစိန်ခေါ်ချက်တွေအခက်အခဲတွေရင်ဆိုင်နေကြရပြီးတော့တစ်ဖက်မှာတော့မြန်မာရိုးရာအစဉ်လာအရအတားအဆီးတွေကလည်းရှိနေတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြပြောခဲ့ပါတယ
် The majority of enterprises in Myanmar led by women entrepreneurs are small and medium sized.Being SMEs challenges
မြန်မာအမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းအများစုဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖြစ်ကြပါတယ်။ဒါကြောင့်သူတို့မှာစိန်ခေါ်အကဲဆန့်ချက်တွေကနေရာတိုင်းမှာရှိပါတယ်။ငွေချေးအရင်းနှီးရဖို့ဈေးခွက်ရဖို့မြေနေရာရရှိဖို့တည်င်းအချက်လက်ရရှိဖို့ဤပညာရရှိဖို့အခက်အခဲတွေမျိုးစုံရှိနေပါတယ်ဒီလိုစိန်ခေါ်ချက်တွေတင်မကပါဘူးအမျိုးသမီးအပေါ်ခွဲခြားဆက်ဆံမှုတွေလည်းရင်ဆိုင်ကြရပါတယ်ကျမတို့နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိဘူးလို့ပြောကြပါတယ်ဒါမှားပါတယ်အစဉ်အလာရဆိုရင်အမျိုးသားတွေဟာပိုပြီးမြင့်မြတ်တယ်လို့ရှုမြင်ကြပါတယ်သားကိုတခင်လင်းကိုဖျားဆိုတဲ့မြန်မာစကားပုံရှိပါတယ်။ကျမကတော့ဒါကိုသိသဘောမတူပါဘူး
။စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာဒီလူသားရေးမြစ်ကရေးပါတာမို့လို့ဒီနေရာမှာဥဆောင်နေကြတဲ့အမျိုးသမီးတွေရဲ့စွန့်ရင်မြင့်တင်ဖို့ကိစ္စကလည်းတပြိုင်နက်တည်းမှာရေးကြည့်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါရယ်။အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုလမျိုးအတားအဆီးအခက်အခဲတွေကိုကြော်ဖြတ်နိုင်ဖို့ရာနိုင်ငံအနေနဲ့ကစီမံတွေကိုစနစ်တကျကိုပြင်ဆင်ဆောင်ရွက်ပေးရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါရယ
်။ Measures need to beTaken to empower women to overcome social constraints, strengthen their potential.
ဒီလိုလူမှုအတားအဆီးတွေကိုကျော်ဖြတ်ရင်ဆိုင်ဖို့သူတို့ရဲ့စွမ်းဆောင်နိုင်ရည်ကိုမြင့်တင်ဖို့နဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးမှာစီးပွားအင်အားတိုးတက်လာဖို့အမျိုးသမီးတွေကိုအားပေးမြင့်တင်နိုင်မယ့်အစီအမံတွေစောင့်ရွက်သွားဖို့လိုအပ်ပါတယ်
။အမျိုးသမီးတွေကိုစွမ်းရည်မြင့်တင်ပြီးတာနဲ့အတူပဲအမျိုးသမီးတွေရဲ့အခွင့်အရေးအထူးဖြစ်တော့ဒီမိခင်လောင်ကျမ်းမာရေးနဲ့အမျိုးသမီးတွေအတွက်လူမှုအကွယ်ပေးရေးအစီအမံတွေကိုပါဆောင်ရွက်ပေးဖို့ဒေါက်ဆန်းစုကြည်ကထောက်ပြပါရတယ်။1995ခုနှစ်ပီကင်းကြေညာချက်ပါအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အညီအမျိုးသမီးတွေရဲ့ဘဝတိုးတက်လာဖို့အတွက်စနစ်မဟာဗျူဟာစီမံကိန်းတစ်ရပ်ကိုလည်းမြန်မာနိုင်ငံအနေနဲ့လှုပ်ဆောင်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောပါရတယ်။ဒါလိုမျိုးအမျိုးသမီးအခွင့်အရေးဆောင်ရွက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူဆောင်ရွက်သွားဖို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါရခင်ဗျာ။